မြန်မာနိုင်ငံမှာအစိုးရပြောင်းလဲကိုအခက်အခဲမရှိစွာဆောင်ရွက်နိုင်ခဲ့ပေမဲ့ရိုဟင်ဂျာမွတ်စလင်တွေအပါအဝင်ဘာသာရေးလူနည်းစုတွေနဲ့တိုင်းရင်းသားလူနည်းစုတွေအပေါ်ဘာသာရေးအရာဖိနှိပ်ချုပ်ချယ်မှုတွေရှိနေဆဲဖြစ်တဲ့အတွက်မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အတွက်အထူးစိုးရိမ်ပွဲရနိုင်ငံအဖြစ်သတ်မှတ်ကြောင်းအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကပို့ထုတ်နေမှာထုတ်ပြန်တဲ့နှစ်ပတ်လည်စီရင်ခံစာမှာဖော်ပြထားပါတယ်။အပြည့်အစုံကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာ2016ခုနှစ်အတွင်းသမိုင်းဝင်အစိုးရအပြောင်းအလဲကိုအခက်အခဲမရှိစွာလှုပ်ဆောင်နိုင်ခဲ့ပေမဲ့ဘာသာရေးဆိုင်ရာဖိနှိပ်မှုတွေကတော့ရှိနေဆဲဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကပုတ်ထူးနေ့မှာထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားတာဖြစ်ပါတယ်။လက်ရှိအစိုးရအသစ်လက်ထက်မှာလည်းရိုဟင်ဂျာမွတ်စလင်တွေနဲ့ဘာသာရေးလူနည်းစုတွေအပေါ်ဖိနှိပ်မှုတွေဆက်လက်ဖြစ်ပေါ်နေသေးတဲ့အတွက်မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်အရာအထူးစိုးရိမ်ပွဲရာနိုင်ငံ CPC Country of Particular Concern အဖြစ်ဆက်လက်သတ်မှတ်ထားကြောင်း2016ခုနှစ်အတွက် USCIRF ကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။အဲဒီလိုသတ်မှတ်ရတာဟာမြန်မာနိုင်ငံအတွင်းကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေတိုးတက်လာခြင်းမရှိတဲ့အတွက်ဖြစ်ကြောင်း USCIRF ရဲ့အရှေ့အာရှနဲ့ Pacific ဒေသဆိုင်ရာအကြီးအကဲမူဝါဒရေးရာသုတေသီတီနာမတ်ဖတ်ကပြောပါတယ
်။ Unfortunately, conditions for religious freedom in Burma have not improved from 2016 to
အစိုးရအသစ်ပြောင်းသွားခဲ့သည့်အတိုင်းမြန်မာနိုင်ငံတွင်ကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေဟာအခုအစီရင်ခံစာထုတ်ပြန်တဲ့2016နဲ့2015ခုနှစ်ကြားတိုးတက်ပြောင်းလဲခြင်းမရှိခဲ့ပါဘူး။တိုင်းရင်းသားတွေနဲ့ဘာသာရေးလူနည်းစုတွေအပေါ်အရင်အစိုးရလက်ထက်တုန်းကရောအခုအစိုးရလက်ထက်မှာပါအကာအကွယ်ပေးတာမျိုးမရှိခဲ့သလိုနိုင်ငံတကာကသတ်မှတ်ထားတဲ့လူ့အခွင့်အရေးစံချိန်စံညွှန်းတွေကိုလည်းလိုက်နာတာမရှိခဲ့ပါဘူး။ဒါကြောင့်လဲနိုင်ငံရင်းနဲ့အစိုးရဘိုင်းမှာအပြောင်းလဲတွေဖြစ်ခဲ့ပေမဲ့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဘိုင်းမှာတော့တိုးတက်ပြောင်းလဲမှုမရှိတာကိုတွေ့နေရတာဖြစ်ပါတယ်။အနာဂတ်အတွက်မျှော်လင့်ချက်ကောင်းတွေရှိပေမဲ့လက်ရှိရေဒိုကာလမှာတော့တိုးတက်ပြောင်းလဲမှုတွေမတွေ့ရသေးပါဘူး
။ဒါ့အပြင်ခရီးယန်ဘာသာဝင်တွေဟာလည်းလူသိရှင်ကြားဝတ်ပြုမှုတားမြစ်ခံရပြီးဗောဓဘာသာအတွင်အာရမကူးပြောင်းစေခိုင်းခံနေရတဲ့အကြောင်းအနေဒီအစိုးရအနေနဲ့လွတ်လပ်စွာကိုယ်ကွယ်ခွင့်အပေါ်ချိုးဖောက်မှုတွေကိုအခုချိန်ထိထိရောက်စွာကင်တော်နိုင်ခြင်းမရှိတဲ့အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေ IRFA အရအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင်ကအခုလိုအထူးစိုးရိမ်ပွဲရာနိုင်ငံအဖြစ်သတ်မှတ်ရခြင်းဖြစ်ကြောင်း USCIRF အစီရင်ခံစာမှာဖော်ပြထားပါတယ် USCIRF ရဲ့အခန့်ကဏ္ဍဟာအမေရိကန်အစိုးရကိုအကြံပေးရတဲ့အဖွဲ့အစည်းဖြစ်တာကြောင့် policy ချမှတ်ရေးကိစ္စတွေကိုတော့အစိုးရကပဲလှုပ်ဆောင်တယ်လို့လည်းတီနာမတ်ဖတ်ကပြောပါတယ် USCIRF နေနဲ့ကတော့မြန်မာနိုင်ငံအတွင်းကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာကိုနှစ်စဉ်အမေရိကန်နိုင်ငံသားရေးဌာနကိုတင်ပြခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်မှုဆိုင်ရာအထူးစိုးရိမ်ပွဲရာနိုင်ငံအဖြစ်နိုင်ငံသားရေးဌာနကနားလည်သဘောပေါက်ထားကြောင်းလဲတီနာမတ်ဖတ်ကပြောပါတယ်။ USCIRF ကအခုနှစ်မှာအမေရိကန်အစိုးရထံအကြံပြုထားတဲ့အချက်တွေကိုလဲတီနာမတ်ဖတ်ကအခုလိုဆက်ပြောပြပါတယ
်။ We're asking the US government toencourage Burma's government to make sure that religious freedom and
မြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာဘာသာရေးလွတ်လပ်ခွင့်ကိစ္စကိုလည်းထည့်သွင်းဆွေးနွေးကြဖို့အတွက်အမေရိကန်အစိုးရထံကိုကျမတို့အကြံပြုထားပါတယ်။အနာဂတ်မြန်မာနိုင်ငံအတွက်လက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာဘလောက်အရေးပါတယ်ဆိုတာကိုကျမတို့နားလည်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကြေညာစာတမ်းမှာအမှတ်ခံထားတဲ့အတိုင်းဘာသာရေးလွတ်လပ်ခွင့်ဟာလည်းအခြေခံအကျဆုံးလူ့ခွင့်ရေးဖြစ်ပါတယ်။ဒါကြောင့်ဒီကိစ္စကိုငြိမ်းချမ်းရေးဆွေးနွေးမှုမှာပါဝင်လာအောင်လို့ကျမတို့ကပြောနေတာပါ။ဒါအပြင်တခြားအကြံပြုထားတဲ့အချက်တွေကတော့ပဋိပက္ခတွေဖြစ်နေတဲ့ဒေသတွေကိုလူသားချင်းစာနာအကူအညီတွေပေးပို့နိုင်ရေးနဲ့ပြည်ရင်းပြည်ပကသတင်းမီဒီယာတွေတွားခွင့်ပြုရေးအတွက်ထည့်သွင်းတောင်းဆိုထားသလိုရခိုင်ပြည်နယ်ထဲမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေအတွက်တီးခြားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ဆေးလွတ်မဲ့ကိစ္စကိုလည်းကျမတို့ကထောက်ခံပါတယ်။ရခိုင်ပြည်နယ်ထဲမှာဘာသာရေးလွတ်လပ်ခွင့်အပါအဝင်ကြီးမားတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေပါတယ်။
မဘာသားနဲ့တခြားအမျိုးသားရေးစိတ်ဓာတ်ပြင်းထန်တဲ့အုပ်စုတွေရှိနေတဲ့အပြင်လွတ်လပ်စွာယုံကြည်ကိုယ်ကိုယ်ခွင့်နဲ့သက်ဆိုင်တဲ့အခွင့်အရေးအပေါ်ချိုးဖောက်မှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံကိုအနီးကပ်စောင့်ကြည့်ဖို့လိုအပ်ကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်။မနှစ်2016ခုနှစ်မှာထုတ်ပြန်တဲ့အစီရင်ခံစာထဲမှာလည်းမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အရာအထူးစိုးရိမ်ပွဲရာနိုင်ငံအဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာနေထိုင်ကြတဲ့တိုင်းရင်းသားပြည်သူတွေအားလုံးမိမိယုံကြည်ရာဘာသာတရားကိုလွတ်လပ်စွာကိုယ်ကိုယ်ခွင့်ရှိတာကိုမြင်တွေ့လို့ကြောင်းအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကအမေရိကန်ပြည်ထောင်စုတောင်ပိုင်းနှစ်ချင်းအသင်းတော်ကတင်းအုပ်ဆရာဒေါက်တာဖရီမန်ကပြောပါတယ်
ကျွန်တော်တို့တိုင်းပြည်ပြည်သူပြည်သားတွေအားလုံးလွတ်လပ်လာနဲ့ဘာသာရေးကိုယ်ကိုယ်ခွင့်ရှိရမယ်နော်သူတို့နေထိုင်ရတာကျမ်းမကျန်တာပြည်နေထိုင်ကြတာဖြစ်စစ်ချင်တာပေါ့ဒါပေမဲ့ကိုယ်ပြနိုင်တယ်ကတော့တကူကအစိုးရက policy ရဲ့ဥပဒေရဲ့နောက်စီမီစီကနေကို PDB data အားလုံးကလိုက်နိုင်နေဖို့ကျွန်တော်အပြောင်းအလဲအများကြီးလိုအပ်တည်တယ်နောက်ပြီးတော့ ပြည်သူလူထုကြီးလည်းအရင်ကလိုဒီအစိုးရ policy တွေဒီသူရဲ့စိတ်နှလုံးသားသဘောထားတွေအများကြီးပြောင်းလဲလုပ်ဖို့တော့လိုအပ်ပါတယ်ဒါတနည်းအားမှာအစိုးရကဏ္ဍရှိတယ်နောက်ဒီတင်းရဲ့တခြားတနည်းအားမှာပြည်သူလူထုရဲ့ကဏ္ဍလည်းအများကြီးရှိတာပေါ့ဒါမွတ်စလင်ပဲဖြစ်ဖြစ်ဟိန္ဒူပဲဖြစ်ဖြစ်ခရစ်ယာန်ပဲဖြစ်ဖြစ်သူအနေကရတာတူလောလောခွင့်မရှိပဲ good time ခုပြီမှာဒီလောလောလောလာမနီနိုင်ပဲနေရတာတော့ဝန်ထဲဆရာကြီးကောင်းပါတယ်ဒါတော့
မြန်မာနိုင်ငံမှာထိပ်ပိုင်းကအစိုးရ policy တွေပြုပြင်ပြောင်းလဲရုံနဲ့တင်မလွန်လောက်ပဲအောက်ခြေမှာပါတရားဥပဒေစိုးမိုးမှုရှိလာမှဘာသာတရားတစ်ခုနဲ့တစ်ခုအပေါ်ဖိနှိပ်ချုပ်ချယ်မှုတွေလူများစုကအားနည်းတဲ့သူတွေအပေါ်နှိမ်ချဆက်ဆံတာတွေကင်းဝေးနိုင်မယ်လို့လည်းဒေါက်တာဟေမန်းကပြောပါတယ် USCIRF အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်မှုကော်မရှင်ကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာမှာမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ပွဲရာနိုင်ငံအဖြစ်1999ခုနှစ်ကစလို့နှစ်စဉ်သတ်မှတ်ဖော်ပြလာခဲ့တာဖြစ်ပါတယ်ခင်ဗျာ